လက်နက်ငယ်တွေမှာဆိုလို့ရှိရင်လည်းပြဿနာတွေက engineering အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ interchangeability မရှိတာပေါ့ကျွန်တော်တို့ဒီသနတ်လေးတစ်လက်မှာအစိတ်ပိုင်းပေါင်း163ခုရှိတယ်ဆိုလို့ရှိရင်ဒါစိတ်ုံကထွက်လာတယ်အဲ့ဒါတွေကိုကျွန်တော်ကောက်ကက်လိုက်မယ်ဆိုလို့ရှိရင်အလုံးကသူ့နေရာကိုအံခွင်ဝင်ကြဖြစ်သွားရမယ်ကျွန်တော်အခုဖြစ်တာအဲ့ဒီအစိတ်ပိုင်းပေါင်း163ခုကတစ်ခုနဲ့တစ်ခုအံခွင်ဝင်ကြမရှိဘဲနဲ့တချို့နေရာတွေကျတော့တစည်းတိုက်ရတာရှိတယ်တချို့နေရာတွေကျတော့တူနဲ့ရိုက်နဲ့ပြီးတော့ထည့်ရတာရှိတယ်ဆိုတော့ကျွန်တော်တို့ထုတ်လုပ်တဲ့လုပ်ငန်းစဉ်မှာနေကူးကြံ့ကြာတွေဖြစ်တယ်ပတ်စံပို့ပြီးတော့ကုန်ကြတာတွေရှိတယ်ပြီးတော့အဲ့ဒီတနတ်တွေကအဲ့လိုထူထောင်ရိုက်နေပြီးတော့ဒါတနတ်တလက်အဖြစ်ပုံစံတွင်းလဲရတဲ့အခါမျိုးကျတော့ဒီလက်ဖြစ်တနတ်တူမီလောက်တော့မှအဆင်မရှိဘူးဆိုတဲ့သဘောမျိုးကြီးလည်းရှိပါတယ်ပြေချာပါလေကနိုင်ငံသားတနတ်ခိုင်နာတဲ့သဘုံနဲ့ကျွန်တော်တို့မြမတတ်မတော်က MA ခိုင်နာတဲ့စစ်ဘုံနဲ့ရှင်ပြည့်မယ်ဆိုလို့ရှိရင်ကိုယ့်စစ်ဘုံကတေဟုတေချာနေတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလောက်တောင်ဖြစ်နေတာကိုအသုံးပြုနေတဲ့လက်နဲ့ငယ်လက်နဲ့ကြီးဘုံသီးအမြောက်ကြည်စံအဲ့ဒါတွေရဆာအဲ့လိုတွေဖြစ်နေပြီးတော့တတ်တယ်မှာလဲဟလာတတ်ပြေးဆိုတာလာတိုင်းမှာတလောက်ဘလောက်ပဲအပေါ်စင်းတင်များလွမ်းကြီးလို့စင်းလျှော့ပြနေရတယ်ပြေးကြတဲ့အထဲမှာရောင်းမျိုးမျိုးနဲ့ပေါ့နော်အခုရရှိရေဆိုတာအများကြီးပါလာပြီအဲ့တော့အလုံးဖြစ်ပြနေတဲ့ကြားရရပဲဒီတတ်မတော်ကြီးကအမတန်ဟိုအင်အားခိုင်မာတောင့်တင်းပြီးတော့တိုင်းပြည်အတွက်ကာဝေးဆွင့်ရအပြည့်နဲ့ရှိနေပါတယ်ဆိုပြီးတော့ကျွန်တော်တို့ဒီစစ်ကြောင်းကြီးတွေရဲ့ဘုဒ္ဓနာဆင်းပွဲတွေတတ်မတော်အခမ်းအနားဟိုခမ်းအနားဒီခမ်းအနားတွေမှာတတ်မတော်ခေါင်းဆောင်တွေကပြောဆိုပေးနေတာတွေအပေါ်မှာကျွန်တော်တို့ဒီတတ်မတော်သားတွေနဲ့ယုံကြည်မှုရှိနိုင်မှာမလားခင်ဗျအခုဘုံဘူးတို့လိုကိုယ်တိုင်ကြုံတွေ့နေရတဲ့လူဟလားကိုထုတ်လုပ်လိုက်တဲ့စစ်လက်နဲ့ပစ္စည်းဟာရှေ့တန်းမှာတိုက်ခိုက်နေရတဲ့တမရောသားတွေအတွက်ဒုက္ခပဲရောက်ဖို့ဆိုတာရှိနေတယ်ဆိုတော့ကိုယ့်အကောလည်းသိနေတယ်တီးတီးနဲ့ပဲအကုန်လုံးလုံနေကြတယ်ဆိုတော့အဲ့ဒီအနေအထားမျိုးနဲ့မှာဘဲဆုံကဏ္ဍဆုံတတိုင်းမြေလုံးမှာဘယ်ကဏ္ဍမှဖုံမျိုးမှုကဏ္ဍမကြအောင်လုတ်ကင်နေပါလေလို့ဟိုတနေ့ရပဲဗိုလ်ချုပ်မှုကြီးတန်းရွှေကပြောသွားတယ်ကိုတမရောကိုကဏ္ဍကိုကာဝေးကဏ္ဍမှာတော့မှအလောက်တွေဖြစ်ပြနေတာသူတို့ထီတော်ထားပါတော့အစင်းစရာကိုသိကြရလားခင်ဗျာသိရသားနဲ့ဒီတိုင်းပဲနေနေကြရလားဒါကြီးကိုရှင်းလို့မရလို့ဒီတိုင်းပဲထားလိုက်ကြငါလက်ထဲမှာမဖြစ်ပြီးတာပဲဆိုရအနေထားနဲ့တွားနေလားခင်ဗျာဘုံမူရဲ့အတွေ့အကြုံကဘယ်လိုရှိပါလဲဘယ်လိုမြင်လဲခင်ဗျာ
ကျွန်တော်ကတော့ဒီတမတော်အုပ်ချုပ်နေတဲ့လူတွေတမတော်တွေမကနိုင်ငံတော်ပါအုပ်ချုပ်နေတဲ့လူတွေကစေတနာမမှန်ဘူးလို့ပဲမြင်ပါတယ်ဖြစ်လက်နဲ့ပစ္စည်းတွေကိုထုတ်လို့ရမှာတယ်မကလန်ဒရာတွေဖောက်တဲ့နေရာပါတယ်ဆိုရင်လေသူကဖောက်တယ်သာပြောတယ်လေဒရာတစည်းကဘလောက်ကြကြခံတယ်လဲဆိုတာသူတို့မှဖြတ်မပြောတာပြီးတော့ဒီဒရာတစည်းဖောက်လိုက်လို့သူတို့အိတ်ထဲကိုလာလာပါတယ်ဘလောက်ဝင်သွားမယ်ဆိုတာကိုလေလူတိုင်းကအကုန်လုံးသိနေတာပဲသူတို့လုပ်နေတဲ့ကိစ္စတွေကတော့အယုံကြည်မရှိပါဘူးအကုန်လုံးကကြောက်လို့သာငြိမ်ငြိမ်ကြတာပါစစ်တပ်ထဲမှာသူတို့ရဲ့လုပ်ပုံကိုင်ပုံတွေကိုကျွန်တော်တို့အယုံကြည်မရှိတာအထူးသဖြင့်ကျွန်တော်စစ်တပ်ထဲမှာနေကြတဲ့လူတွေကကျွန်တော်စစ်သားစကားပေါ့ဗျာခက်ရန်ရန်ပဲပြောကြပါတယ်ကျုပ်တော့လက်တန်တိုင်းတော့မြန်မာပြောတော့စောက်ပင်ရန်ဆိုတာအဲဒီလူကြီးကြီးလုံနေတဲ့ဥစ္စာကိုကျွန်တော်စစ်သားတွေပြောနေတဲ့စကားပါပဲ
ဟုတ်ကဲ့ခင်ဗျအခုအကြသေးခင်ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြည့်မယ်ဆိုရင်ဒီဝေါ်လီတိုက်ပွဲဝေါ်လီတိုက်ပွဲကိုအခုဒီအမေရိကန်တပ်မတော်ကပြန်သုံးသပ်ထားတာဘောနော်သူတို့ကတော့အပေါ်ကနေပြီးတော့ဒီကြောင်း aerial photo revive နဲ့ကြည့်ပြီးသူတို့ပြောတာကသူတို့ထင်တော်မထင်ဘူးဒီဝေါ်လီကိုဗမာစစ်တပ်ကနေပြီးတော့ဒီခန်းစစ်စီးချတာတကယ်အခြေခံလောက်ရမယ့်ဟာတော့မှအခြေခံတိုင်းမတော်ဘူးဟာချော်ပါထားမယ့်နေရာနဲ့ကွန်မန်နဲ့နေရာလွဲတာတို့ဘာလို့အဲ့ရောက်မလို့အခုဒီတိုင်းရင်းသားလဲနဲ့ကင်ဖွဲ့တွေတက်သိမ်းတဲ့ခါမှာအလွယ်တကူနဲ့သူတို့ကြားသွားတယ်တစကန်တစ်ခုကိုဘလို့ကာကွယ်ရမလဲဆိုတော့ခါမျိုးတော်မှာเนาะသူတို့မလုံနိုင်တော့ဘူးဆိုတဲ့ခါဆိုတော့အခုအဖက်ဖက်ကနေပြီးတော့ဒီလိုမျိုးချွတ်ချုံကြတယ်သူတို့လက်နဲ့ခရံပိုင်ရောဒီစိတ်ဓာတ်ရေးရရရောဒီရာရှိတွေရောစစ်တီတွေရောတပ်ပြည်တွေတလောက်များတာရောတော့တိုက်ပွဲတစ်ပွဲကိုလည်းနိုင်အောင်မတိုက်နိုင်တော့ဘူးဆိုတော့အဲ့ဒါမျိုးတွေဖြစ်လာတဲ့ခါကတကယ်တမ်းပြပရန်နဲ့ကြုံရင်ဒီတပ်မတော်ကဒီတိုင်းမျိုးကာကွယ်နိုင်ဦးမလားဘုံမှုရဲ့အတွေ့အကြုံကဘလို့မြင်လဲ
သောကပြောတဲ့ဒီဝေါ်လီတိုက်ပွဲမှာချော့ပါတီကိုဒီဗျူဟာကုန်းရဲ့အနောက်မှာထားတယ်ဆိုတာဗျူဟာမူးအနေနဲ့ပူပန်မှုတွေရှိပါတယ်နိုင်ငံတကာကနေပြီးတော့သုံးသပ်မယ်ဆိုလို့ရှိရင်မြန်မာတပ်မတော်ကအရာရှိတွေကိုအင်မတန်ထူးဆန်းတယ်လို့ပဲသုံးသပ်ကြမှာပဲဘာလို့လဲဆိုတော့မြန်မာတပ်မတော်အရာရှိတွေကတရားနည်းအရတွေကိုလူထက်ပို့ပြီးတမူးထားကြပါတယ်ဒီချော့ပါတီကိုအနောက်မှာထားရတယ်ဆိုတာလည်းမတော်တဆပျက်စီးတော့မှဆိုလို့သူကဒီရဲဘော်တွေကိုအရှိမခံပြီးချော့ပါတီကိုအနောက်မှာထားရတာဖြစ်ပါတယ်ဒီရဟန်းရင်တစည်းပြတ်တာပါမယ်ဆိုလို့ရှိရင်ဒီအဲဗျူဟာမူးကဆုံးခုန်တက်ရမှာဖြစ်ပါတယ်အဲ့ဒီပြဿနာလေးရှိပါတယ်ကျွန်တော်တို
့တာဆိုရှင်ဒါကျွန်တော်တို့ဒီတေနကဗျူဟာရအခြေခံရဒီတောင်ကုန်းတကုန်းကိုဟလာဒီခန်းစစ်စီး၃စီးလောက်တဲ့နေရာမှာ အလဲဒုတိယစီးမှာဒီချောပါရီရထားမယ်ကမန်ဟိုနောက်ဆုံးစီးမှာထားမယ်ဆိုတော့လူတိုင်းသိပြီးသားပဲဟိုတတ်မှာပေါ့နော်ဒါပေမဲ့တို့ကအခုချောပါရီကိုနောက်ပို့ရတဲ့အကြောင်းအရာဒီချောပါရီများတစ်ခုခုလာထိခိုက်ပျက်စီးခဲ့မယ်ဆိုရင်စစ်ခုံရုံတက်ရမှာဆိုးလို့ဆိုတဲ့အပေါ်မှာဖြစ်ရတယ်လို့ဘုံမူကအခုပြောပြတယ်အဲ့ဒါကဒီလိုမျိုးလွဲချော်နေတဲ့ဟာကခုနကဘုံမူပြောဆိုပျက်စီးကလူတဲ့ပုံပြီးတံမိုးချိနေလို့ဒါကိုကာကွယ်ရတယ်ဖြစ်တယ်ဆိုတော့စစ်သဘောတရားရအမှားကြီးကိုသူတို့လုပ်တဲ့ဟာအခုဒီမှာပွား area photo နဲ့ကြည့်တဲ့လူတော်မှသိနေတဲ့ကိစ္စဆိုတော့အဲ့ဒါတွေကအထက်ကိုပြန်တင်ပြလို့မရဘူးလားဒီတိုက်ပွဲကကိုကမကြဖို့အရေးကြီးတာပေါ့အခုတော့ဒီချော်ပါတွေကတော့လွတ်ထွက်သွားပါရဲ့သူကကပြောလို့နောက်ဆုံးအတားလို့ဒါပေမဲ့ဒီတောင်ကတော့ကြာသွားတယ်ဆိုတဲ့ဟာကတော့အများကြီးလဲကိုယ့်ဘက်ကသိတာပေါ့ဒါမျိုးကိုပြန်ပြီးတင်ပြလို့မရဘူးလား
မရနိုင်ပါဘူးခင်ဗျာဒါကတော့ဘယ်လိုမှမဖြစ်နိုင်ပါဘူးအဲ့ဒီရှိတာအပုတ်ခံရတဲ့ဗျူဟာမူးဆိုတာလေအမြင်ကခံရလို့ပုတ်ခံရတဲ့ဗျူဟာမူးတွေပဲဖြစ်ပါတယ်သူတို့ကမှရှေ့တို့လဲတဘူနောက်ဆုတ်လဲလဲတုတ်ဆိုတဲ့အဖြစ်မျိုးပါသူတို့ဖြစ်နေတဲ့ပြဿနာအားလေအဲများတော့အဖြစ်အလုတ်တင်ကဖြစ်တဲ့ဒီဗျူဟာမူးတွေကိုပဲအဲ့လိုမျိုးအနေခံဗျူဟာမူးတွေကိုပဲပို့ရရှိတယ်ဒီရက်စီဆင်းဆိုလို့ရှိရင်လဲတော်တော်ကြီးကိုသူတို့မျက်မုံကျူးတဲ့လူတွေပဲပို့ရရှိတယ်အဲ့တော့ဗျူဟာမူးကသူကလက်တွေ့အကြဆုံးအလုတ်ကိုသူလောက်သွားတာပဲလူတွေသိခံပြီးတော့ရဟန်းရင်တွေကိုသူကကဝဲသွားတဲ့အနေအထားမျိုးဖြစ်ပါတယ်ပြီးတော့အဲ့ဒီ viewer မူကပြီးရင်စစ်ခုံကိုတက်ရမှာပါပဲဘယ်လိုပဲဖြစ်ဖြစ
်ဟုတ်ကဲ့ DSTU ပေါ့နော်တမတော်နီးပညာတက်ကသူဆိုတာကပြောမယ်ဆိုကျွန်တော်စစ်အင်ဂျင်နီယာပေါ့စစ်အင်ဂျင်နီယာအရင်တုန်းကဝိုးခေတ်က BSC Engineering နောက် R&D ဆင်းအဲ့ဒါကို OTS တက်ပြီးတော့မှဟလာရွေးပြီးခေါ်တယ်အခုအဲ့အောင်မဟုတ်ဘူးဟလာဒီ16နှစ်18နှစ်တဲကဒီလူငယ်ဘဝတွေကစစ်ထဲဝင်လာတဲ့ဟလာကိုယုံကြည်စိတ်ချရတဲ့လူမျိုးမှ DSC ပုံစံမျိုးနဲ့ရွေးထုတ်ပြီးတော့မွေးမြူမယ်ဆိုတဲ့ဟာမျိုးနဲ့သူတို့လှုပ်လာတာ DSTU ရောဟိုဘက်မှာ DSM လည်းရှိသေးတယ်တမတော်စစ်တက်ကသူအဲ့တော့အဲ့လိုမျိုးသူတို့ယုံကြည်ပါတယ်ဆိုပြီးတော့ငငယ်ကလေးတွေကမွေးပြီးတော့မှဟလာထောင်လာတဲ့တက်ကသူကထွက်တယ်ဘုံမူးဆိုရင်ဒါပတ်စင်တက်ကထွက်တာအဲ့တော့အဲ့လိုပုံမူးတော်မှဒီလိုမျိုးသူတို့လုံနေတဲ့အပေါ်မှာဒီကိုသဘောမတွေ့တဲ့ကိစ္စဖြစ်လာတော့အဲ့ဒီ DSC ကိုတက်ဖြစ်တဲ့အကြောင်းနဲ့နောက်ရုရှားသွားပြီးတော့ဒီပညာသင်ရတဲ့အကြောင်းနဲ့ခြုံငုံပြီးပြောပြပါမယ
် DSC ကို join တာကတော့စစ်တဲဝင်လိုက်တယ်ဆိုတာတဲ့ကိုကတက်ကတူတစ်ခုကိုတက်လိုက်တယ်ဆိုတော့သဘောပဲရှိပါတယ်ဒါမဲ့စစ်သားစိတ်ပေါက်သွားတယ်ဆိုတာတော့ကျွန်တော်ဒါစစ်တန်တန်တက်ပြီးတဲ့အချိန်မှာငယ်ချင်းတွေနဲ့အတူသွားတယ်အတူစားတယ်အဲ့လိုနေလာတဲ့အခါကျမှသာကျွန်တော်တို့ကစစ်သားစိတ်ဆိုတာဖြစ်လာပါစစ်သားစိတ်ဖြစ်လာတဲ့အခါမှာလည်းကျွန်တော်တို့ကဒါတိုင်းမျိုးကာဝယ်ဖို့ဒီတောင်စုဒါအားလုံးကိုကာဝယ်ဖို့ကျွန်တော်တို့တိုင်းမျိုးနဲ့မှာရှိနေတယ်ဒီတောင်စုသားဆိုလို့ရှိရင်ကျွန်တော်တို့ကာဝယ်ရမယ်ဒါမဲ့နောက်ပိုင်းကိုယ့်ရဲ့ခံယူချက်တွေကိုယ့်ရဲ့ယုံကြည်ချက်တွေကအလွယ်သုံးစားလုပ်ခံရတယ်ဆိုတာကတော့မြင်လာတယ်ကြကျွန်တော်အနေနဲ့ပို့ပြီးတော့တိတာမြင်လာတာကတော့ဒီလူကြီးတွေရဲ့လုပ်ပုံကိုင်ပုံကစေတနာမမှန်တာကိုကျွန်တော်တို့ကပြီးတော့သိလာတယ်ဒါမဲ့အဲ့ဒီအချိန်မှာယူနီဖောင်းတယောင်တည်းဝတ်ထားတဲ့လူအနေနဲ့ပြီးတော့ကိုယ်အလေးပြုနေတဲ့လူအနေနဲ့ကျွန်တော်တို့ကဘာမှပြန်ပြီးတော့ဝေဖန်ဖို့အတွက်စိတ်ကူးမရှိခဲ့ဘူးပေါ့ဗျာရဲရဲမတွေးရဲဘူးပေါ့အဲ့ဒီအချိန်မှာနောက်ပိုင်းမှာကျတော့ရစားကိုပညာတော်စင်သွားရတယ်အဲ့ဒီမှာကျွန်တော်တို့ပို့ပြီးတော့လွတ်လပ်ပွင့်လင်းသွားတယ်ပထမအဆုံးအင်တာနက်ကိုစသုံးလာရတယ်အဲ့ဒီမှာကျွန်တော်တို့ပို့ပြီးတော့စာစာပေတွေလိလာခဲ့တာရှိတယ်။တခြားမိတ်ဆွေပေါင်းသင်းတွေတွေ့ကြုံလာရှိတယ်။အဲ့ဒါပြောစုဆွေးနွေးနေရင်းနဲ့ကမှပို့ပြီးတော့မျက်စိပို့ပွင့်လာပြီးမှနောက်ဆုံးတိုင်းပြည်အတွက်အကျိုးရှိမယ်ထင်တဲ့အလုပ်ကိုကျွန်တော်လုပ်ခဲ့တာပါ။
ဘုံမဖြစ်ပဲနဲ့ပြောတယ်ဗျာညာတို့သတင်းစာရေးမယ်ဒါကျွန်တော်တိထားတော့ကတော့ offshoring ဘုံမှုဆိုလို့ရှိရင်ဒါဒီအပွင့်မတင်သေးခင်စကြမှာဒါလူတိုင်းကဘုံမှုလို့ပဲခေါ်ရတယ်အဲ့ခါကျတော့ကျွန်တော်တို့ကဘုံမှုပဲခေါ်တယ်ဘာကြောင့်လဲဆိုတော့တို့တော်မှာဒီမှာအသက်80နာနီးနေပြီတမတော်အဲဥပဒေနဲ့ဆိုကျွန်တော်တို့ကြားဘူးကပုံမှန်65စစ်စီကန်ကြာနာမှုကိုဖောက်ပြပြီးကိုကတော့အငိမ့်စားမယူပဲနဲ့သူများကိုအသက်60မှာအငိမ့်စားယူခိုင်းပြီးတို့လုံနေဘုံမှုက offshoring မစေခင်မှာထွက်လာတဲ့ဟာကိုတို့ဘာပြောပြောကျွန်တော်တို့ကတော့ဘုံမှုကိုဘုံမှုလို့ပဲကျွန်တော်တို့ကမြင်ပါတယ်နောက်တစ်ခါကျတော့ဒီဘုံမှုကဒီတိုင်းပဲနေဝိုင်းလည်းပဲ offshoring ပြည်ပြီးဘုံမှုပြည်ပြီးနောက်မကြခင်မှာလည်းဒီဒူးဘုံမှုကြီးပေါ့နော်ဒူးဘုံမှုကြီးဆိုတာပထမတန်း first grade တည်းရတာတကဝပဲအဲ့တော့အဲ့ဒီတကဝဘုံမှုကရောက်ခန့်နီးနေတဲ့အချိန်မှတော့မှနော်ဒီကိစ္စကငါရက်အောင်လုံးမှဖြစ်မယ်ဆိုတဲ့ခါမျိုးဒါဘယ်အကြောင်းအရာပေါ်မှာဆစ်ဆော်ပြီးဘလို့ဖြစ်လဲဆိုတော့ကျွန်တော်တို့ပြောပြပြပါခင်ဗျာ
မြန်မာပြည်ကိုဘဒူးမှလည်းလာပြီးကျူးကျော်စရာမျိုးတို့ကတစ်ချိန်လုံးဒါပြပကျူးကျော်စစ်ကိုကာကွယ်ဖို့ဆိုလဲရီမန်းချက်ကြီးနဲ့ပဲနောက်လျှောက်လုပ်မိပါတယ်အဲ့ဒီမှာဂျန်တဲ့ကဏ္ဍတွေအားလုံးကရုပ်ရော့သွားတယ်တမတော်အင်အားရှိမှတိုင်းပြည်အင်အားရှိမည်ဆိုတဲ့ဥစ္စာကိုကျွန်တော်လက်မခံပါဘူး။ကျွန်တော်ကတိုင်းပြည်အင်အားရှိမှတမတော်အင်အားရှိမယ်ဆိုတာကိုပဲကျွန်တော်လက်ခံပါတယ်။အဲဒါကြောင့်မို့လို့တိုင်းပြည်အင်အားယူရောစီတဲ့ဒီကိစ္စကိုကျွန်တော်လုံးဝလက်မခံတာပါ။ ဒီနျူကလ িয়ার စီမံကိန်းဆိုတာကျွန်တော်တို့မြန်မာပြည်အတွက်လုံးဝမလိုအပ်တဲ့ကိစ္စပါ။လိုအပ်တဲ့ကိစ္စဆိုတာသူတို့ရဲ့ paranoia ပေါ့။ကိုယ့်ကိုကြောက်နေတာတတိတူခြေတော်မိုးပေါ်ထောင်ပြီးတော့အဲ့ဒီလိုဖြစ်နေပါပဲ။ဆိုလိုတဲ့ကဒီဥစ္စာကြီးကပြည်သူဘဏ္ဍာငွေတွေချုံကြီးနေုံတင်မကပဲနဲ့ကျွန်တော်တို့လူငယ်တွေရဲ့ဘဝတွေကချုံကြီးဖြစ်နေတယ်။လူအရင်းမြစ်ပစ္စည်းအရင်းမြစ်မရှိပဲနဲ့ technology အရင်းမြစ်မရှိပဲနဲ့ကျွန်တော်တို့ဘလုံးမဖြစ်နိုင်တဲ့ဥစ္စာကိုနိုင်ငံတကာနဲ့လည်းပုံမလင်းလင်းဆက်ဆံပြီးတော့လုပ်တာလည်းမရှိဘူး။ကျွန်တော်ဒီကိစ္စကိုဖော်ထုတ်ရတဲ့အကြောင်းရင်းအဓိကကတော့ဒီမအောင်မြင်နိုင်တဲ့အဓိပ္ပာယ်မရှိတဲ့ယူနန်နန်စီမံကိန်းကြီးကိုကျွန်တော်ကဖျက်ချင်တာဒီစီမံကိန်းကြီးကိုကျွန်တော်ကမျက်တမ်းကရက်စီချင်တဲ့ပုံနဲ့လောက်တာပါတမတော်သားတွေအနေနဲ့ပစ္စာစောင့်ကြည့်ခြင်းမှာတွေးခေါ်တဲ့ရှင်မီးပစ္စာစောင့်ကြည့်ရပို့ပြီးတော့ကောင်းမယ်လို့ကျွန်တော်ထင်ပါတယ်တမတော်သားတွေကဘူချုံမူကြီးတန်းရွှေရဲ့ခပုံစားကိုဆွဲပြီးတော့ပစ္စာဆူလာကြတာမဟုတ်ပါဘူးနိုင်ငံတော်အလံကိုကင်ပြီးတော့ပစ္စာဆူလာကြတာပါ
ညီမစစ်ဆိုးရမှာနျူကလ িয়ার လက်နက်တွေပြုတ်ဝဲထုတ်လို့ပို့စီမံကိန်းတွေရှိနေတယ်ဆိုတော့အထောက်အထားတချို့ကိုယူဆောင်ပြီးပြပကိုထွက်ခွာလာသူဗိုလ်မှူးအောင်ဆိုင်သိန်းဝင်းရဲ့ပြောစကားစတုဒ္ဒရာပိုင်းနောက်ဆုံးပိုင်းကိုတင်ဆက်ပေးခဲ့တာပါခင်ဗျာကျွန်တော်ရော်နီမြင့်ပါ